အရှေ့လယ်ပိုင်းမှာလင်းနေကြဖြစ်နေတဲ့ပြည်တွင်းစစ်ကိုအဆုံးသတ်ဖို့အတွက်ဆီးရီးယားမှာနိုင်ငံရေးအပြောင်းအလဲကိုဆီးရီးယားတွေကဦးဆောင်ဖို့လိုတယ်လို့ကုလသမဂ္ဂရဲ့ဂျာဝင်ညှိနှိုင်းမှုတွေနဲ့အပြစ်ခတ်ရဆဲဖို့လိုအပ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တင်းငွေနဲ့မှသဘောတူခဲ့ကြပါတယ်ကမ္ဘာစစ်မှုထိပ်သီးနိုင်ငံများ G20 စီးပွားရေးညီလာခံကျင်းပတဲ့တူရကီနိုင်ငံအန်တလျာမြို့မှာနိုင်ငံခေါင်းဆောင်တွေအနေနဲ့ညီလာခံအပြင်ဘက်မှာ35မိနစ်ကြာတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီတွေ့ဆုံမှုကိုအင်ဖြူတော်ကအပြုသဘောဆောင်တဲ့ဆွေးနွေးမှုလို့ခေါ်ဆိုသလိုတခြားကမ္ဘာတွေ့ဆုံဆွေးနွေးပွဲတွေအတွင်းမကြာခဏရန်လိုဆန့်ကျင်ပြောဆိုလေးရှိတဲ့ဒီနိုင်ငံခေါင်းဆောင်ရဲ့ပြောင်းလဲမှုဖြစ်တယ်လို့လည်းဆိုပါတယ်။အိုဘားမားနဲ့တွေ့ဆုံရမှာရုရှားခေါင်းဆောင်အနေနဲ့အတော်လေးအသေးစိတ်ကြတဲ့အပြန်လည်စကားပြောဆိုမှုလုပ်ခဲ့တယ်လို့ပူတင်ရဲ့နိုင်ငံကြားရေးရအကြံပေးပုဂ္ဂိုလ်ယူရီဥရှာခါကဆိုပါတယ်။ပြီးခဲ့တဲ့အပတ်တွေတုန်းကဗီယက်နမ်မြို့တွေ့ဆုံဆွေးနွေးပွဲအတွင်းမှာစန်တမန်ရေးတိုးတက်မှုတွေလှုပ်ဆောင်နိုင်ခဲ့တဲ့ဆိုတာကိုအိုဘားမားနဲ့ပူတင်တယောက်စလုံးသတိထားမိကြတယ်လို့လည်းအင်ဖြူတော်တာဝန်ရှိသူတဦးကပြောပါတယ်။တချိန်တည်းမှာပဲဆီးရီးယားမှာ IS စစ်သွေးကြွတွေနဲ့ပတ်သက်ပြီးရုရှားစစ်တပ်ကဦးတည်ဆောင်ရွက်နေတာဟာအရေးပါတယ်လို့ဆီးရီးယားက IS စစ်သွေးကြွတွေကိုခြေမုံရမှာပါဝင်တဲ့နိုင်ငံအလုံးကိုလည်းကြိုဆိုကြောင်းအိုဘားမားကပြောပါတယ်ရှင်။